Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်နိုဝင်ဘာလ28ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်မ
ကျွန်တော်ကတော့ဇောင်းဝလိုက်မှာဒီညနေမှာထူးခြားတဲ့တဲ့တွေကတော့အာဖဂန်နိုင်ငံမြို့တော်ကာဘူးမှာရှိတဲ့တန်တမာရပ်ကွက်ထဲမှာပေါက်ကွဲမှုတွေဖြစ်ပွားပြီးတော့တိုက်ပွဲတွေမနေ့ကဖြစ်ပွားခဲ့ပါတယ်ယူကရိန်းမှာပြီးခဲ့တဲ့လကရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်လွတ်တော်စည်းဝေးပွဲတွေစတင်ပါတယ်တရုတ်နိုင်ငံကလူ့ခွင့်ရေးတက်ကြွသူနှုတ်ကိုတည်ငြိမ်အေးချမ်းမှုပြက်ပြောင်းအောင်လှုပ်ဆောင်မှုနဲ့ဒီကနေ့ရုံးထုတ်ဆစ်ဆဲပါတယ်ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုဇော်ဝင်းလာရေကျမတို့ဒီသတင်းအစီအစဉ်အပြီးမှာလဲနားဆင်ရမှာကတော့
ပြည်ညာဥပဒေနဲ့ပတ်သက်ပြီးစီးနေပွဲတွေလုပ်ဖို့ကျွန်တော်တို့ကိုအဲသဘောတူရယ်ပေါ့နော်အဲ့ဒီနဲ့ချက်ပြီးကျွန်တော်တို့အဓိကကြားခဲ့ရယ်ပေါ့ကျွန်တော်တို့ကိုလာတွေ့တာကတော့ဟာမန္တလေးတက်တူပမောက်သားကျုပ်ဒေါက်တာမောင်စင်းရယ်နောက်တစ်ခါကျွန်တော်တို့ကျနော်တက်တူပမောက်သားကျုပ်ဒေါက်တာချင်မောင
်ဒါကတော့ဘာကတမြအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့မန္တလေးတက်တူရန်နာဘုံတက်တူကပါချုပ်တွေဆွေးနွေးခဲ့ကြတဲ့သတင်းမှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်ဒီ ICRC ကနေပြီးတော့ငွေကြေးပမာဏပေါ့နော်ဒေါ်လာငွေတန်ပေါင်း 1,680 စစ်ပွဲတွေမှာရင်ဆိုင်နေရတဲ့ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေကြောင်းပြောဆိုလိုက်တဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့နားလောင်တို့ကပြောပြပါအောင်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာရှိတဲ့တန်တမာရပ်ကွက်တွင်ပောက်ကွဲမှုတစ်ခုနဲ့အတူပြစ်ခတ်မှုတွေမနေ့ကကြာတာပတင်းနေမှာဇက်တိုက်ဖြစ်သွားခဲ့ပါတယ်။ဖြစ်ရအသေးစိတ်ကိုမသိရသေးပေမဲ့အသေးခံဘုံးခွက်သူတူကဗြိတိသျှတန်ယုံပိုင်ကားတစ်စီးကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးနိုင်ပိုင်းအကြာမှာပဲပြစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဗြိတိသျှတန်ယုံကားတိုက်ခိုက်ခံရမှုကတော့ဗြိတိသျှလုံခြုံရေးအဆောင်တဦးတန်ယုံဝန်တန်းနဲ့အာဖဂန်တယောက်နဲ့နောက်ထပ်၃ယောက်တည်ဆုံးခဲ့ပါတယ်။တာလီဘန်အဖွဲ့ကတော့ကြာတာပတင်းနေနောက်ပိုင်းကကာဘူးမြို့တန်တမာရပ်ကွက်မှာဖြစ်ခဲ့တဲ့ပောက်ကွဲမှုအပါဝင်တိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်။တောင်ကုန်းတစ်ခုအပေါ်ကနေနိုင်ငံသားအဲဂေဟာတွေကိုတိုက်ခိုက်တာဖြစ်ပြီးဒီကိစ္စစုံစမ်းစစ်ဆေးနေတဲ့အကြောင်းအာဖဂန်ဒုတိယပြည်ထောင်ဝန်ကြီးမိုဟာမက်အာယူဘ်ကပြောပါတယ်။အစအဦးတွေကိုဝင်ရောက်တိုက်ခိုက်ဖို့ကြိုးစားခဲ့တဲ့တိုက်ခိုက်သူ2ဦးကိုတော့လုံခြုံရေးအဆောင်တွေကပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့လည်းသူကပြောပါတယ်။ပောက်ကွဲမှုကြောင့်လူ33ယောက်ထဲမှနေဒဏ်ရာရခဲ့ပြီးအများစုဟာအာဖဂန်အရပ်သားတွေဖြစ်တယ်လို့တခြားအရာရှိတွေကလည်းပြောပါတယ်။နိုင်ငံခြားတိုက်ခိုက်ရေးအဖွဲ့အများစုရှိလာတဲ့အာဖဂန်နိုင်ငံနိုင်ငံတွေထွက်သွားဖို့ရှိနေတာနဲ့အများကာဘူးမြို့တော်မှာတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီသတင်းပါအစောပိုင်းကပဲကာဘူးမြို့ကပောက်ခွဲမှုတစ်ခုအတွင်းအမေရိကန်စစ်သား၂ယောက်လည်းတည်ဆုံးခဲ့ရပါသေးတယ်
။စစ်သားရဲ့ကြောထောင်နောက်ခံမှုရထားတဲ့အီဂျစ်အစိုးရကိုမတည်မငြိမ်ဖြစ်အောင်လုပ်လို့ရရွက်ချက်နဲ့အစ္စလာမစ်တွေကဆန္ဒပြဖို့ပြင်ဆင်နေချိန်အတွင်းအီဂျစ်စစ်သား၂ယောက်တည်ဆုံးသွားပါတယ်။ကာရိုမြို့မြောက်ဘက်ကနေရာတစ်ခုမှာအမည်မသိတဲ့လူတစ်ယောက်ရဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်တည်ဆုံးသွားတာလို့လုံခြုံရေးအရာရှိတွေကပြောပါတယ်။မွတ်စလင်မြို့Uprising လို့အမည်ပေးထားတဲ့ဆန္ဒပြပွဲကိုတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်ဖို့အစွန်းရောက် Conservative Salafi Front အုပ်စုကတောက်ကြနေကဆော်အော်လိုက်တာပါ Islamic ဥပဒေတွေပြန်ပြီးကျင့်သုံးအောင်တွန်းအားပေးတဲ့အနေနဲ့ဒီအုပ်စုကဆန္ဒပြမှုအတွင်းကိုရမ်ကျမ်းစာအုပ်ကိုလေထဲမြောက်ကင်ထားစေချင်တာပါဆန္ဒပြမှုတွေကအကြမ်းဖက်လာရင်ပြင်ထန်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်အကြောင်းအစိုးရကသတိပေးလိုက်ပြီးအဓိကနေရာတွေကိုလုံခြုံရင်းတိုးမြှင့်ထားလိုက်ပါတယ်။ဒါဟာလှပောင်းများစွာအတွင်းသမ္မတအဗ်ဒယ်ဒါဒီအယ်စီစီကိုဆန့်ကျင်ဆန္ဒပြတဲ့အပြင်းထန်ဆုံးလှုပ်ရှားမှုလည်းဖြစ်ပါတယ်။စစ်အစိုးရခေါင်းဆောင်ဟောင်းလည်းဖြစ်တဲ့မစ္စတာစီစီဟာအီဂျစ်နိုင်ငံရဲ့ပထမဆုံးရွေးကောက်ခံအစ္စလာမ်သမ္မတမိုဟာမက်မော်စီကိုအရင်နှစ်ကရာထူးကဖြုတ်ချခဲ့တာပါမစ္စတာမော်စီဟာမွတ်စလင်ညီအကိုများအဖွဲ့ဝင်လည်းဖြစ်ပါတယ်မစ္စတာမော်စီရာထူးချခံလိုက်ရကြတဲ့ကမွတ်စလင်ညီအကိုများအဖွဲ့ဝင်ထောင်ပေါင်းများစွာကိုအကျဉ်းချထားခဲ့တာပါအကြမ်းဖက်ဆန္ဒပြမှုအတွင်းလူပေါင်းရာချီတိုက်ဆုံခဲ့ပြီးအဲ့ဒီဆန္ဒပြမှုတွေညင်သက်သွားခဲ့တာပါရှင
်ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့လအတွင်းရွေးကောက်ပွဲတွေကျင်းပပြီးနောက်ပိုင်းပထမဆုံးအကြိမ်လွှတ်တော်စည်းဝေးပွဲတွေစတင်ကျင်းပပါတယ်ပြည်ကြက်လာရုပ်ောက်ပွဲအတွင်းအနောက်အုပ်စုလိုလာတဲ့ပါတီတွေကိုတခဲနဲ့ထောက်ခံမဲ့ပြေးခဲ့ကြတာလည်းဖြစ်ပါတယ်လွတ်တော်အမတ်စုစုပေါင်း450နီးပါးရဲ့၄ဘုံ၃ဘုံလောက်ရှိတဲ့အမတ်တွေကအာဆန်နီယာဆန်နီအနေနဲ့ဝန်ကြီးချုပ်ယာရုဆက်လက်ထမ်းဆောင်ဖို့မဲခွဲဆုံးဖြတ်ခဲ့ကြပါတယ်သမရပက်ထရိုပရိုရှန်ကိုနဲ့အသစ်ဖွဲ့စည်းလိုက်တဲ့၅ပါတီညွန်ပေါင်းအဖွဲ့ကလွတ်တော်အမတ်တွေကဝန်ကြီးချုပ်ယာဆန်ယူအနေနဲ့နောက်ထပ်သက်တမ်းတစ်ခုထပ်မံတာဝန်ထမ်းဆောင်ဖို့လိုလားနေကြတာဖြစ်ပါတယ်လွတ်တော်အပြင်မှာတော့ယူကရိန်းအလံကိုင်းဆောင်ပြီးစကားမပြောနဲ့အလုံနဲ့တက်တည်ပြပါခရီးမပေးဘဲလက်တွေ့လုပ်ပြပါလို့အတိပ္ပယ်ရတဲ့စာရဏီကိုကိုင်းဆောင်ထားတဲ့လူတွေကစာရဏီကိုဝေယံရပ်တည်နေကြပါတယ်
ပိုယဟမင်ဂျီဖရန်စစ်ရဲ့တောက်ကြနေကစတဲ့တူရကီနိုင်ငံ၃ရက်တာအလယ်ပတ်ခီးစဉ်အတွင်းမွတ်စလင်ကောင်းဆောင်တွေနဲ့ဆက်ဆံရေးတုံ့ပြန်ဖို့ရည်ရွယ်ထားတယ်လို့ဗာတီကန်နန်းတော်ကပြောပါရယ်တူရကီနိုင်ငံသမ္မတရီဇက်တာရစ်အာဒဘမ်နဲ့ဘာသာရေးကောင်းဆောင်မမက်ဂိုမက်နဲ့တွေ့ဆုံချိန်အတွင်းအစွန်ရောက်တွေအကြားဘာသာရေးတိခတ်နိုင်မှုနဲ့တိုက်ခိုက်မှုတွေအကြောင်းအဓိကဆွေးနွေးဖို့ရှိတယ်လို့အစိုးရအရာရှိတွေကပြောပါရယ်တူရကီနိုင်ငံဟာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံလည်းဖြစ်ပါရယ်ပိုယဟမင်ဂျီပထမအကြိမ်တွားရောက်ခဲ့ခြင်းကလေပတ်တွားရောက်လေပတ်ခဲ့တဲ့ဒေသကရွှေပြောင်းအခြေချနေထိုင်သူအုပ်စုတွေနဲ့တော့ဒီတစ်ချိန်မှာတွေ့ဆုံမှာမဟုတ်ဘူးလို့ဆိုပါရယ်ပိုယဟမင်ဂျီရဲ့ဒီခီးစင်ဟာဘာသာရေးကောင်းဆောင်တွေနဲ့ကမ္ဘာခရစ်ယာန် Orthodox ဘာသာဝင်ကောင်းဆောင်ပက်ထရီရှာဘတ်တိုလိုမျိုးတို့နဲ့တွေ့ဆုံဖို့ဖြစ်ပါရယ်ရှင်
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။တရုတ်နိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူနှုတ်ကိုတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ဒီကနေ့ရုံးထုတ်စစ်ဆေးတဲ့အတွက်ဒါဟာတရုတ်အစိုးရအနေနဲ့အတိုက်ခံနေအပေါ်တရားစွပ်စွဲမှုတွေကနောက်ဆုံးဆောင်ရွက်ချက်တစ်ခုလည်းဖြစ်ပါတယ်။သတင်းစာထုတ်ဝေတဲ့အပေါ်အစိုးရကစင်စါဖြတ်တောက်နေတာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့သတင်းစာတိုက်တစ်ခုရှိကဆန္ဒပြပွဲမှာပါဝင်ခဲ့မှုနဲ့အဲ့ဒီတက်ကြွလှုပ်ရှားသူကိုဖေရှောင်းနဲ့ဆွန်ဒေချန်တို့နှုတ်ဟာ2013ခုနှစ်ဩဂုတ်လမှာဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပါတယ်။သူတို့ရဲ့အမှုကတော့တောင်ပိုင်းမြို့တစ်မြို့ဖြစ်တဲ့ဂွမ်ရှူးမှာတောက်ကြနေကစတင်ကျန်းလာတာဖြစ်ပါတယ်။ဒီအမှုနဲ့ဆွဲချက်တင်ခံရသူတွေဟာအပြစ်ရှိကြောင်းအမြဲတမ်းနှိပါစီရင်ချက်ချခံရပြီးနှစ်ရှည်ထောင်ဒဏ်အပြစ်ပေးခံရလေရှိပါတယ်။သူတို့ကတိုင်းပြည်ရဲ့ရန်သူတွေမဟုတ်ဘဲတရားဥပဒေစိုးမိုးမှုခိုင်မာတောင့်တင်းအောင်လှုပ်ဆောင်သူတွေသာဖြစ်တဲ့အတွက်သူတို့ကိုချက်ချင်းပြန်လွတ်ပေးဖို့သူတို့ရဲ့အမှုကြားနာခြင်းမပြုလုပ်ခင်မှာ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကညင်ညာချက်ထုတ်ပြန်ပြောဆိုပါတယ်။တရုတ်လူခွင့်ရေးခုခံကာကွယ်သူများကွန်ရက်အဖွဲ့ကလည်းသူတို့ကိုဖမ်းဆီးမှုအပေါ်ပြစ်တင်ကြောင်းဝေဖန်လိုက်ပြီးသူတို့နှစ်ဦးဟာသူတို့ရဲ့ရပိုင်ခွင့်ဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့စီရင်ခွင့်အရာလှုပ်ဆောင်ခြင်းသာဖြစ်တယ်လို့ဆိုပါတယ်။
ဥရောပစီဝါရေးလုပ်ငန်းတွေရဲ့လှုပ်ထုံလုပ်နေတွေကိုကြီးကြပ်တဲ့သူတွေကို Google နဲ့အဆက်ဖြတ်ဖို့ဥရောပပါလီမန်ကတိုက်တွန်းလိုက်ပါတယ်။ Internet ပေါ်သတင်းအချက်အလက်တွေကိုရှာဖွေတဲ့နေရာမှာအခြားစီဝါရေးဝန်ဆောင်မှုတွေနဲ့ပူးတွဲလုပ်ကိုင်တာကိုဥပဒေပြုသူတွေကစ조사ဟန်တာနေချိန်မှာပဲလိုက်နာစရာမလိုတဲ့ဆုံးဖြတ်ပြဋ္ဌာန်းချက်384/184အထိကိုဥကြတာပတင်းတွေကအတည်ပြုလိုက်တာပါ။ဥရောပစီဝါရေးရှင်ပြိုင်မှုကော်မရှင်နာမင်းကြီး Margarita Vetgar ကတော့တခြားကုမ္ပဏီတွေရဲ့တိုင်တန်းချက်တွေကိုပြန်လည်တုံ့သက်ပြီးမှဒီကိစ္စကိုရှေ့ဆက်လှုပ်ဆောင်မှုအဆုံးဖြတ်သွားမယ်လို့ပြောပါရရှင်
။အမေရိကန်ပြည်ထောင်စုမစ္စဇူရီပြည်နယ်ဖာဂါဆင်မြို့မှာလက်နက်မဲ့လူမဲ၁၀ကျော်တဲ့တဦးကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့လူပြည့်ရဲအရာရှိကိုဂျူရီလူကြီးတွေကတရားမစွဲဖို့ဆုံးဖြတ်ချက်ချခဲ့တဲ့အပေါ်မှာချင်းနတ်လို့ကန့်ကွက်ဆန္ဒပြနေကြသူတွေဟာလက်လီအယောင်ဆိုင်ကြီးတွေရှေ့ကိုပြောင်းရွှေ့နေရာယူဆန္ဒပြခဲ့ကြပါတယ်။ Thanksgiving လို့ခေါ်တဲ့ကျေးဇူးတော်နေ့အားလတ်ရဲ့ကြာသပတေးနေ့ကစလို့တောက်ကြံနေအစောပိုင်းထိဆန္ဒပြသူဒါဇင်ပေါင်းများစွာဟာWalmart Target စတဲ့နာမည်ကြီးဈေးဆိုင်ကြီးတွေရဲ့ရှေ့မှာရဲဝန်တွေကစောင့်ကြည့်နေတာနဲ့အမျှလက်မြောက်မပြည့်နဲ့စတဲ့ကြွေးကြော်တာတွေနဲ့ဆန္ဒပြခဲ့ကြပါတယ်။ Black Friday လို့ခေါ်တဲ့ကျေးဇူးတော်နေ့အပြီးဒီကနေ့တောက်ကြနေ့ဟာအမေရိကန်နိုင်ငံမှာအစဉ်လာအားဖြင့် Christmas အတွက်ဈေးဝယ်ကြတဲ့ပထမဆုံးနေ့လို့ဆိုရမှာဖြစ်ပါတယ်လက်လီဆိုင်ကြီးတွေကအထူးလျှော့ဈေးတွေနဲ့ဝယ်သူတွေကိုအကြီးအကျယ်ဆွဲဆောင်နေတဲ့အချိန်လေးဖြစ်ပါတယ်ပထမနေ့ရဲ့အကြမ်းဖက်မှုတွေနဲ့လူရဲမှုတွေဖြစ်ခဲ့ပြီးကြာသပတေးနေ့တုန်းကတော့တင်းမာမှုတွေရော့ချခဲ့ပါတယ်ဖာဂါဆင်မြို့ရဲ့စင်ဂျေဘုံစိန့်လူးဝစ်အရပ်မှာဒေသခံတွေနဲ့ကူညီချင်းသူတွေကတော့လူမဲဆယ်ကျော်တဲ့မိုက်ကယ်ဘရောင်းကိုပြစ်ခတ်ခဲ့တဲ့လူပြိုအရေးရာရှိဒရင်ဝယ်ဆွန်ကိုတရားမစွဲဖို့ပြီးခဲ့တဲ့တင်းလာနေ့ကဂျူရီလူကြီးတွေရဲ့ဆုံးဖြတ်ချက်ချခဲ့ပြီးဖြစ်သွားခဲ့တဲ့ဆန္ဒပြပွဲတွေကြောင့်လမ်းတွေပေါ်မှာကြံရစ်ခဲ့တဲ့အမိုက်တရိုက်တီကိုကျေးဇူးတော်နေ့မှာဝိုင်းဝန်းရှင်းလင်းပေးခဲ့ကြပါတယ
်။ဒီနှစ်ဂျွန်လာကစလို့ကမ္ဘာတဝန်းရေနံထုတ်လုပ်မှုတွေပိုရှံပြီးရေနံဈေး30ရာခိုင်နှုန်းခိုင်နှုန်းကျော်ကျဆင်းသွားစေခဲ့တဲ့အတိုင်းအောင်လက်ရှိထုတ်လုပ်နေတဲ့အတိုင်းတာအတိုင်းဆက်ပြီးထုတ်လုပ်သွားကြဖို့ကမ္ဘာပေါ်မှာရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC ကဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့၄နှစ်အတွင်းသူတို့အနေနဲ့အတော်တော်လေးဈေးကောင်းရခဲ့ပြီးတော့အခုဈေးကျသွားလို့တခုခုအမြန်ဆုံးဖြတ်လုပ်ဆောင်စရာမလိုတဲ့အကြောင်းအခြေအနေကိုစောင့်ကြည့်ပြီးဈေးကွက်ဘယ်လိုပြန်ပြီးတည်ငြိမ်လာမလဲဆိုတာကိုကြည့်ရမှာဖြစ်ပြီးသူအနေနဲ့အကြိမ်ပေါင်းများစွာပြောခဲ့တယ်လို့ဘာမှအထိတ်တလန့်ဖြစ်စရာမလိုကြောင်း OPEC အဖွဲ့ရဲ့အထွေထွေအတွင်းရေးမှူး Abdellah Salam Al-Badri ကပြောပါရယ် ရန်နံထုတ်လုပ်မှုတွေအရင်တိုင်းထားရှိသွားဖို့ကိုရန်နံထုတ်လုပ်ရောင်းချတဲ့နိုင်ငံပေါင်း19နိုင်ငံပါဝင်တဲ့ OPEC အဖွဲ့ကဩစတြေးလျနိုင်ငံဗီယက်နာမြို့မှာကြာတာပတိနေ့ကဆုံးဖြတ်ခဲ့တဲ့အတွင်းသတင်းထွက်လာခဲ့ပြီးတဲ့နောက်မှာတော့ရန်နံဈေးဟာ၄နှစ်အတွင်းအနှိမ်ဆုံးဈေးနှုန်းဖြစ်တဲ့ရန်နံတပေပါကို $83 အထိဈေးကျသွားပါတယ်။ OPEC နိုင်ငံတွေဟာလက်ရှိမှာတနေ့ကိုရန်နံစီတန်း30ထုတ်လုပ်နေပြီးရန်နံထုတ်လုပ်မှုပိုရှာတဲ့အပေါ် OPEC နိုင်ငံတွေကဘာမှတုံ့ပြန်လှုပ်ဆောင်တာချင်းမရှိတာဟာအမေရိကန်ပြည်ထောင်စုမှာရန်နံအကြီးအကျယ်ထုတ်လုပ်မှုကို OPEC နိုင်ငံတွေကဒေါ်လာထွက်နေရဲဆိုတာသိသားစေတယ်လို့သုံးသပ်သူတွေကပြောဆိုပါရရှင်
။မက္ကဆီကိုနိုင်ငံအတွင်းဂိုင်းဖွဲ့တပ်ဖြတ်မှုတွေမှာအာဏာပိုင်တွေပါဝင်နေတယ်ဆိုတဲ့ဆွတ်ဆွဲပြောဆိုမှုတွေထွက်နေတဲ့အချိန်မှာပဲတိုင်းပြည်အတွင်းအောက်ခြေသိမ်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မဲ့အစီအစဉ်တစ်ကိုသမရအန်ဒီကီပညာနီယေတိုကမနေ့ကထုတ်ဖော်ပြောဆိုလိုက်ပါတယ
်။ကြာနေညနေခင်းနောက်ဆုံးရသတင်းအစီအစဉ်ကိုကိုယ်စားဝင်းလိုက်တဲ့နန်းလောင်တို့ကအစီအခံတင်ပြခဲ့တာပါရှင်။အခုတော့ဘာဂတမြာအဖွဲ့ချုပ်ရဲ့လှုပ်ရှားမှုသတင်းကိုပြောပြမှာပါ။အမျိုးသားပညာရေးဥပဒေကိုဘာကြောင့်ဆန့်ကျင်ကန့်ကွက်ရတယ်ဆိုတာအများပြည်သူသိအောင်ကျောင်းသားတွေကရှင်းလင်းဟောပြောတဲ့လှုံ့ဆော်မှုတွေကိုအာဏာပိုင်တွေရဲ့ပိတ်ပင်မှုတွေရှိပေမဲ့အထက်မြန်မာပြည် KI အသီးသီးမှဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံလုံးဆိုင်ရာကျောင်းသားတပိတ်ခေါင်းဆောင်တွေက VOE ကိုပြောပါရတယ်။ဒီလိုလှုပ်ရှားမှုတွေအချိန်မြင့်နေချိန်မှာပဲဒီကနေ့မှာတော့မန္တလေးခရိုင်ဘာကတမြာအဖွဲ့ချုပ်မန္တလေးရတနာဘုံတက္ကသိုလ်ကျောင်းသားများတမကကျောင်းသားခေါင်းဆောင်တွေနဲ့မန္တလေးတက္ကသိုလ်အသီးသီးကပါမောခချုပ်တွေအမျိုးသားပညာရေးဥပဒေရှင်းလင်းဟောပြောခွင့်ရရေးနဲ့တမကများလွတ်လပ်စွာစီယုံလှုပ်ရှားခွင့်ပေးရို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကိုမဆုမွန်ကပြောပြမှာပါ
။ဟုတ်ကဲ့ပါ။သမရကလက်မရေးထိုးအတည်ပြုပြထန်းထားတဲ့အမျိုးသားပညာရေးဥပဒေကိုသဘောမတူလက်မခံဘူးဆိုပြီးတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက္ကသိုလ်များအဖွဲ့ချုပ်ဘာကတာတက္ကသိုလ်ကျောင်းသားများအဖွဲ့ချုပ်တက္ကတာကကျောင်းသားခေါင်းဆောင်တွေဦးဆောင်ပြီးတော့နိုင်ငံလုံးဆိုင်ရာကျောင်းသားတို့ရဲ့အရေးပေါ်အစည်းအဝေးခေါ်ယူပြီးတော့ဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ဒီနိုင်ငံလုံးဆိုင်ရာကျောင်းသားတို့အစည်းအဝေးကနေပြီးတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကိုဖွဲ့စည်းပြီးရန်ကုန်မြို့မှာကျောင်းသားတပိတ်တွေကို၄ရက်ဆက်တိုက်ဆင်နွှဲခဲ့ကြတာပါ။အဲဒီနောက်မှာတော့တပိတ်မောက်ကျောင်းသားတွေကအစိုးရနဲ့လွှတ်တော်ကိုရက်60အတွင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့တောင်းဆိုချက်6ချက်တောင်းဆိုထားတာလည်းဖြစ်ပါတယ်။ဒီရက်ပေါင်း60အတွင်းမှာအမျိုးသားပညာရေးဥပဒေကိုဘာကြောင့်သဘောမတူရသလဲ၊ဘယ်အချက်တွေကတော့ကျောင်းသားတို့ကလက်မခံနိုင်စရာဖြစ်ရပါသလဲဆိုတာတွေကိုကျောင်းသားတွေကနေပြီးတော့အများပြည်သူကိုရှင်းလင်းဆွေးနွေးတဲ့လှုပ်ရှားမှုတွေ၊စန့်ကျင်ကန့်ကွက်တဲ့ဆန္ဒပြမှုတွေကိုအထက်ဗမာပြည်ခရိုင်တချို့မှာဘာကသာများဖွဲ့ချုပ်ကနေဦးဆောင်ပြီးတော့နိုဝင်ဘာလ24ရက်နေ့ကစတင်ပြီးဇက်တိုက်လှုပ်ဆောင်လာကြတာဖြစ်တယ်လို့ဘာကသာများအဖွဲ့ချုပ်ဗဟိုကော်မတီဝင်မင်းသွေးတစ်ကပြောပါတယ်
။အပင်မောက်ကျောင်းသားတွေကရာဇဝတ်တံပြေးတော့တယ်။ဒီတော့တွင်မှာကျွန်တော်ဒီကြည်လူလူကိုရေးပညာရေးဥပဒေကိုဘာကြောင့်ကျောင်းသားတွေကတပင်မောက်ရတဲ့ရှိတဲ့အကြောင်းနောက်ပြီးတော့ဒီဥပဒေကိုကျင့်သုံးရင်နောက်ဖြစ်လာမယ့်အတိုင်းပြည်မှာဖြစ်လာမယ့်အကျိုးဆက်တွေပေါ့။အဲ့ဒါတွေကိုပြီးယုံလို့ရှာပုံစံနဲ့ကျွန်တော်တို့ဟောပြောပြီးတော့ရှင်းပြတယ်ပြီးတော့ကျွန်တော်ကျောင်းသားတွေကနေမျိုးတွေမှာဆန္ဒပြပြီးဆိုးရောက်ဖိအားပေးတယ်အဓိကတော့ဥတည်ကျန်နှစ်ချက်ပါကျွန်တော်တို့ဒီရက်60ကျော်စတဲ့ကာလကျော်လာတဲ့ချိန်မှာနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြပွဲလုပ်ဖို့အဲကျောင်းသားတွေရဲ့ဆန္ဒပြပွဲမှာပြည်သူလူထုပူးပေါင်းပါဝင်ဖို့စီရင်လို့ခြားတာရယ်နောက်တစ်ချက်ဒီရက်ပေါင်း60အတော်အတွင်းမှာလည်းအစိုးရကိုကျွန်တော်တို့သဆုံးတရားဖိအားပေးနိုင်အောင်လို့ဒီနေခိုင်ကျောင်းသားတွေကလည်းဒီရန်ကုန်မှာဆန္ဒပြနဲ့ခြားကျောင်းသားတွေနဲ့အတူတူပဲဒီစိတ်တဝိုင်းနဲ့ရှိရစီတဲ့ဟာကိုကြားကြလို့ကျွန်တော်တို့ဒီနေဟိုအခက်ပမာပြည်ခရိုင်နေမှာဆန္ဒပြပွဲလုပ်တာပါခင်ဗျာ
မြင်းချံခရိုင်မုံရခရိုင်နဲ့မန္တလေးခရိုင်တွေမှာလှုပ်ဆောင်ခဲ့တယ်လို့အာဏာပိုင်တွေဘက်ကတားဆီးမှုတွေရှိပေမဲ့လည်းတောင်ငူခရိုင်ဘက်မှာကျောင်းသားလှုပ်ရှားမှုတွေဆက်လုပ်သွားဖို့ရှိတယ်လို့လည်းကိုမင်းသွေးတစ်ကပြောပါတယ်မန္တလေးမြို့အိမ်တော်ရဖျားဝင်းတွင်မှာဆန္ဒပြကျောင်းသားတွေနဲ့ရဲအာဏာပိုင်တွေကြားထိတိုက်ရင်ဆိုင်မှုတချို့ဖြစ်ခဲ့ပြီးတဲ့နောက်မှာတော့မန္တလေးခရိုင်တွင်ကပညာရေးတာဝန်ခံတွေပမောက်ခချုပ်တွေဘက်ကကျောင်းသားတွေကိုတွေ့ဆုံဖို့ကန့်လန့်ခဲ့တဲ့အတွက်ဒီကနေ့မှာတော့မန္တလေးဘက်ကသားများအဖွဲ့ချုပ်နဲ့ရတနာဘုံတက္ကသိုလ်ကျောင်းသားများတက်မကာကကျောင်းသားခေါင်းဆောင်တွေတွေ့ဆုံခဲ့ကြပါတယ်။ကျောင်းသားတွေဘက်ကအမျိုးသားပညာရေးဥပဒေရှင်းလင်းဟောပြောခွင့်ရရေးနဲ့တက်မကာများလွတ်လပ်စွာစီယုံလှုပ်ရှားခွင့်ပေးရေးတွေကိုအဓိကထားတောင်းဆိုဆွေးနွေးခဲ့တယ်လို့ရတနာဘုံတက္ကသိုလ်ကျောင်းသားများတက်မကာကကိုနိုင်ရဲဝေကပြောပါတယ
်ပညာရေးဥပဒေနဲ့ပတ်သက်လို့ဟိုကျွန်တော်တို့ဟောပြောပွဲလုပ်ချင်လို့ကျွန်တော်တို့နေရာဟိုဟောပြောပွဲလုပ်ပြီးလို့ရပေါ့နော်နောက်တစ်ခုကကျောင်းသားသမဂ္ဂနေရာဝင်ဖွဲ့စည်းနိုင်ပြီးဖွဲ့စည်းတာမှာသူအနေနဲ့ကျောင်းသားသမဂ္ဂအစည်းအဝေးလုပ်တာပဲဒီမှာလုပ်တာပဲဒီတက်တူထဲမှာကျွန်တော်တို့လုပ်ချင်သေးလို့ပေါ့နော်အဲ့ဒါတွေကိုတောင်းဆိုခဲ့ပါတယ်ကျွန်တော်တို့ကကပတ်ကင်တောင်းတာကပတ်ကင်နေရာပေးမယ်နောက်တစ်ခါပညာရေးဥပဒေနဲ့ပတ်သက်ပြီးစီနီဝဲတွေလုပ်ဖို့ကျွန်တော်တို့ကအဲသဘောတူရယ်ပေါ့နော်အဲ့ဒီနဲ့ချက်ကိုကျွန်တော်တို့အဓိက ရခဲ့တယ်ပေါ့ကျွန်တော်တို့ကိုလာသေးတာကတော့ဟာမန္တလေးတက်တူပမောက်သာကျုပ်ဒေါက်တာမောင်သိန်းရဲ့နောက်တစ်ခါကျွန်တော်တို့ရနာဝန်တက်တူပမောက်သာကျုပ်ဒေါက်တာခင်မောင်ဦးနောက်ကျေဟိုဝိဇ္ဇာတိတ်တန်တက်တူတောက်ကျဝိဇ္ဇာတိတ်တန်တက်တူဟာဒေါက်တာဦးမြင့်နဲ့နောက်ဟာမန္တလေးမီပညာတက်တူဟာဒေါက်တာဦးမြင့်တဲ့ဒီမီပညာတက်တူမန္တလေးဟာဒေါက်တာဦးပင်လေးမောင်သူတို့ပမောက်သာကျုပ်တွေပေါ့နော်အားလုံးမန္တလေးတက်တူတမိုင်းထံသာဒေါက်တာနိုင်ယူနဲ့နောက်အထက်မြန်မာပြည်အခါညကဒီညွန်ကြားရေးမှူးချုပ်ဒေါက်တာဒိန်းဝင်းပါဗျာ
။ကျောင်းသားတွေဘက်ကတောင်းဆိုထားတဲ့ရပ်ပေါင်း60အတွင်းမှာကျောင်းသားတွေဘက်ကခရိုင်တီးတီးမှာစီယုံလှုပ်ရှားမှုတွေဆန္ဒပြမှုတွေဇက်တိုက်လှုပ်ဆောင်မှာဖြစ်ပြီးတော့ဒီရပ်ပေါင်း60အတွင်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကတစုံတရာတုံ့ပြန်မှုမလုပ်ခဲ့ဘူးဆိုရင်တော့အများပြည်သူပါဝင်တဲ့လှုပ်ရှားမှုအထူးဖြစ်အောင်ဆက်လက်တောင်းဆိုသွားကြမှာဖြစ်တယ်လို့ဘာကသာများအဖွဲ့ချုပ်ကပြောပါတယ်ရှင်။
မဆုမမရှင်အခုလိုဒီအမျိုးသားပညာရေးဥပဒေကိုကျောင်းသားတမကတွေစန့်ကျင်ဆန္ဒပြနေတဲ့တည်င်းနဲ့တဆက်တဲ့ပေါ့နော်နှစ်ရှည်ထောင်ဒဏ်ကြခံခဲ့ရတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တအုပ်ဖြစ်သူကိုလာမျိုးနောင်ဟာဒီကနေ့မနေ့8နာရီခွဲမှာတင်ငန်းကျွန်းစံပြဆေးရုံကြီးမှာအသေးရောဂါနဲ့ကွယ်လွန်သွားတဲ့တည်င်းပြောပြမှာပါသူဟာထင်ရှားတဲ့ဥပဒေကျောင်းသားခေါင်းဆောင်တအုပ်အနေနဲ့1988ခုနှစ်ရှစ်လေးလုံးလူထုလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့သူဖြစ်ပါတယ်။သူ့ရဲ့နိုင်ငံရေးဖြတ်သန်းမှုတွေနဲ့ပတ်သက်လို့လှုပ်ဖို့ကင်ဘက်တအုပ်ဖြစ်တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုထွေးကျဲက VOA ကိုအခုလိုပြောပါတယ်
။သူကအဲ့ဒီအချိန်လုံးကဥပဒေကျောင်းသားတယောက်ပြီးတော့ရန်ကုန်တက္ကသိုလ်ကျောင်းသားဆန္ဒပြမှုမှာပထမဦးဆုံးစတင်ပြီးတော့တရားဟောခဲ့တဲ့သူပါ။အဲ့ဒီကနေပြီးတော့ကျွန်တော်တို့အဖမ်းခံခဲ့ရတယ်ဒီကနေ့ပြည်ထောင်တိုင်မှာကျွန်တော်တို့နေခဲ့ကြရတယ်။လွတ်မြောက်လာပြီးတော့ရှင်းရှင်းလုံးအရေးရှိကိုကျွန်တော်ဆက်တက်ပြီးတော့လုပ်တယ်။အဲဒီစစ်အာဏာမသိမ်းခင်မှာဒီတိုင်းသားဒေသတွေမှာကျောင်းသားတက်မလို့ဖွဲ့စည်းရေးမှာစတင်ခဲ့တဲ့သူတွေထဲမှာဒုတိယဖြစ်ပါဝင်ခဲ့ပါတယ်။ ABSDF ရဲ့ဖွဲ့စည်းပုံမူကြမ်းကိုသူစတင်ပြီးသူကြောက်တဲ့ကြီးဆွဲခဲ့တာပါ။အဲဒီအချိန်ကသူအသက်27လောက်ပဲရှိလို့မဟုတ်ဘူး။သူဟာတကယ်ကိုထက်မြက်ပြီးတော့လောကီကရင်ရှိတဲ့ခေါင်းဆောင်တယောက်ပါ1990ဒီစွတ်တော်ခေါ်ယူရေးရေကောက်ွဲအပီစွတ်တော်ခေါ်ယူရေးနဲ့ပတ်သက်တဲ့သူ့ရဲ့သဘောထားတင်ရတဲ့ကိုသူ့နာမည်နဲ့ထုတ်ခဲ့ပါသေးတယ်အဲ့လိုနဲ့သူဟာထောင်ထဲမှာ1996လောက်ထိနေခဲ့
ဆစ်ဆိုရခေဒီမိုကရေစီရေးတိုက်ပွဲအတွက်ပေါ့နော်ဒီចောင်းသားခေါင်းဆောင်တဦးနဲ့ပါဝင်ခဲ့တာကိုကုတ်သေးကျွဲကအခုလိုသုံးသပ်ပြောဆိုသွားပါတယ
်2009ခုနှစ်ကျောင်းတန်ကအခြေချင်းမှာသူဖန်စီထိန်သိမ်းခံခဲ့ရတယ်ဗျ။အဲဖန်စီထိန်သိမ်းစဉ်မှာလက်တီစကြောရေးမှာသူခွဲစိတ်ပြီးကစားညလုံးနားမဲ့အခြေချင်းမှာအနာမပေးဘဲနဲ့စစ်ခဲ့ပြီးတော့အဲညလုံးတစ်လုံးဖက်ပြီးဖြတ်သွားပါတယ်။ညလုံးမျက်စိတစ်ဖက်ပြတ်သွားခဲ့တယ်။အခုနောက်ပိုင်းဆိုလို့ရှိရင်သူဟိုသူ့ရဲ့နိုင်ငံရေးချုပ်ကြီးချက်ဖြစ်တဲ့အမျိုးသားပြည်နယ်ပြည်ညရေးအတွက်ကိုဟို transition and justice to the democracy အပြင်ကူပြောင်းရေးတို့ရဲ့စိုင်နဲ့စာတန်းတွေပင်နန်းတွေသူပို့ချတယ်ဆွေးနွေးတယ်ဟောပြောတယ်ဆိုတဲ့ဟာတွေသူရေးတယ်ပေါ့နော်လုပ်နေတဲ့အခြေအနေပါဟိုစီဝါရေးကအရန်ကိုထက်ချဲသွားပြီးတော့ဒီအင်တာနက်ဖိုးဂျာနယ်ဖိုးကအစားတင်ပြင်းနေစီရတယ်စုပြီးတော့သူတွားနေရတဲ့အခြေအနေပါဒီလိုလူမျိုးကျွန်တော်တို့နိုင်ငံအတွက်ဒီလိုဆိုရင်ဒီပြည်မျိုးတွေအများကြီးလိုအပ်ပါတယ်ဗျာနိုင်ငံကလည်းချစ်တတ်တဲ့သူတယောက်ပါ
ကုထွေးကျွဲပြောတာပါရှင်အခုလို88မျိုးဆက်ចောင်းသားကောင်းဆောင်ကုလာမျိုးနောင်ကွယ်လွန်ချိန်မှာတော့ဇနီးနဲ့သားတူကြင်ရိခဲ့ပါတယ်ရှင
်ဒီရေအမေရိကန်တန်ဟာအမေရိကန်ပြည်အောင်စုကနေကဘာတလွားကိုဘာသာစကားမျိုးစုံနဲ့ရုပ်သံထုတ်လွှင့်ပေးနေတဲ့ဌာနဖြစ်ပါတယ်VOA ပြည်သက်တွေအတွက်နှစ်တကူလက်ဆောင်ဖြစ်နေအမေရိကန်ရှုခင်းပုံ2015ပြည်ကတိလက်ဆောင်ပို့ပေးပါမယ်VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးလို့လိမ့်မှုပြီးတော့ပဲဖြစ်ဖြစ်အီးမေးလ်လိပ်စာ bambi@voanews.com ကိုပဲဖြစ်ဖြစ်စာပေးဖို့တောင်းယူနိုင်ပါတယ်ရှင
်တောက်ကြနေညနေခင်း VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်စစ်ပွဲတွေကြမ်းဖက်မှုတွေကြားမှာနေထိုင်နေကြရတဲ့တန်းနဲ့ချီတဲ့လူတွေကိုကူညီဖို့အတွက်စံချိန်တင်လောက်တဲ့ငွေကြေးပမာဏဖြစ်တဲ့ဒေါ်လာငွေတန်ပေါင်း 1,680 လိုအပ်ကြောင်းနိုင်ငံတကာကြက်ချင်ကြီးအသင်းကြီးဖြစ်တဲ့ ICRC ကတောင်းခံထားပါတယ်။အထူးသဖြင့်အရှိအလဲပိုင်းနဲ့အာဖရိကမှာဖြစ်ပွားနေတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကဒေတာတွင်းတည်ငြိမ်အေးချမ်းမှုအပေါ်မှာချိမ့်ချောက်နေတယ်လို့ 新一代代表队的朋友都在某宝马里 ，NDA 偏里巴里路，苏斯兰那个马车赛的卢达杰古尼少少比你的配合表示来的吧。Geneva 纽马西的 ICRC 塔纳就跟你 VOA 的领导 Lisa Shalai 的领被捕他二姑了，乌萨姆维加表扬他吧。
OK 吧。人类跟普里布卡里的德波德巴瓦里表来拉尼比路 ICRC 配合说完了，也看不到那的。包括拉尼比罗的卡迪亚马迪达的库隆提设设变纳姆的地片尼雷路 ICRC 的奥克塔彼得摩拉嘎表述瓦嘞
We are not anymore in a situation where we have a clear-cut international or internal armed conflicts with clear-cut front lines and positions unfolding in front of us. We see
the outcome of the conflict.နိုင်ငံကနဲ့ပတ်သက်တဲ့အဆင်ရှိတဲ့လက်နက်ကင်ပြိပခပြည်ရင်းလက်နက်ကင်ပြိပခအကြမ်းဖက်ရာဇဝတ်မှုအုပ်စုအဖွဲ့စည်းတွင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဒါတွေအားလုံးဟာတံတန်းနဲ့ထားရမယ့်အနေအထားကိုရောက်နေပါပြီ
။စီးရီးယားနိုင်ငံအတွင်းမှာဖြစ်ပွားတဲ့ပြိပခဟာရေရှည်ပြည်တွင်းစစ်ပွဲဖြစ်လာခဲ့တယ်လို့မော်ရာကပြောပါတယ်။အဲဒီကဒေတာရင်းအရေးခင်းကြီးအဖြစ်ရောက်သွားပြီးတော့အီရတ်၊လေဘနွန်၊ဂျော်ဒန်စတဲ့နိုင်ငံတွေကလွှမ်းမိုးသွားစေခဲ့တယ်လို့မော်ရာကဆိုပါတယ်။အစွန်ရောက်မှုတွေကလည်းစစ်ပွဲတွေအကြမ်းဖက်မှုတွေအထိဖြစ်ကုန်တယ်လို့သူကပြောပါတယ်
200,000 people have been killed since the beginning of the conflict in Syria 9,200 civilians have been killed
နိုင်ငံမှာပြည်ပကစဖြစ်ခဲ့ပြီးနောက်ပိုင်းလူပေါင်း2,000အသက်ခံခဲ့ရပါတယ်အီရတ်နိုင်ငံမှာအခုနှစ်ဆန်းကစပြီးအရသာ9,200အသက်ခံခဲ့ရပါတယ်ဆီးရီးယားနဲ့အီရတ်နိုင်ငံတွေဟာကမ္ဘာကြီးရဲ့လူညုံရေးကိုဆွေးရင်မှုဖြစ်စေတဲ့အချက်အခြာအရက်လို့ဖြစ်လာနေပါတယ်
ICRC ရဲ့အကူအညီပေးလှုပ်ဆောင်နေမှုတွေအများဆုံးဟာစီးရီးယားနိုင်ငံမှာဖြစ်ပြီးတော့သူ့နောက်မှာတော့တောင်ပိုင်းဆူဒန်၊အာဖဂန်နစ္စတန်၊အီရတ်၊ကွန်ဂိုသမ္မတနိုင်ငံ၊အစ္စရေးနဲ့အစ္စရေးသိမ်းပိုက်ထားတဲ့နယ်မြေတွေ၊မာလီ၊ဗဟိုအာဖရိကနိုင်ငံနဲ့ယူကရိန်းတို့ဖြစ်ကြပါတယ်။ပြည်ပခါတွေအကြမ်းဖက်မှုတွေကလူတွေကိုတပ်ဖြတ်ယုံနေမှာကပဲဖွံ့ဖြိုးတိုးတက်မှုတွေကိုပါဆုံးရှုံးစေတယ်လို့ ICRC ရဲ့ဥက္ကဋ္ဌမော်ရာကပြောဆိုပါတယ်။ပြည်ပခါဖြစ်နေတဲ့တိုင်းပြည်တွေမှာအဆအဆအယားယားထိခိုက်ပျက်စီးနေပြီးတော့မော်ကြွားစရာတိုးတက်မှုဆိုလို့ဘာတစ်ခုမှမရှိဘူးလို့လေမော်ရာကပြောပါတယ်။ကျမရေးစနစ်ရေးပေးဝင်မှုအညစ်အကြေးဆွန့်ပစ်မှုစနစ်အဆရှိတဲ့အရာအလုံးဟာဘေးဒဏ်ကြောင့်ပျက်စီးကုန်ခဲ့ရတယ်လို့သူကပြောဆိုပါတယ်
။ It's not limited but exemplified with the conflict in the Middle East. But we see the same phenomenon.
အကန့်အသတ်မရှိဘူးဗျာ။အရှိအလယ်ပိုင်းမှာနမူနာပြစရာတွေရှိပါတယ်။ဒါလို့အာသင်စရာအဖြစ်ပြက်ကိုဆာဟီးလ်မှာတွေ့ရတယ်အာဖရိကဥဂျိုဒေသမှာတွေ့ရတယ်။အနီးအနားတိုင်းပြည်တွေမှာလည်းမထိန်သိမ့်နိုင်ဖြစ်နေတာကိုတွေ့ရပါတယ်။ဥယင်လူနေမှုစနစ်ရေမိန်လာကျမ်းမာရေးစရာတွေအလုံးအားနည်းနေပါတယ်။လူတွေမှာလိုအပ်တဲ့အခြေခံတွေဘာမှလုံမပေးနိုင်တဲ့တိုင်းပြည်တွေပါပဲ
။အန္တရာယ်တွေပိုများလာနေပေမဲ့ကြက်ချင်းဒီအနေနဲ့တော့ပရိပခါတွေကျမ်းမာနေထိုင်နေရသူတွေအလုံးရဲ့လိုအပ်ချက်တွေကိုအကာအကွယ်ပေးဖို့အတွက်အာရုံစိုက်ပြီးတော့လှုပ်ဆောင်နေပါတယ်။ဒါပေမဲ့ကျမ်းမာရေးကိုပိုဦးစားပေးပြီးတော့လှုပ်ဆောင်မယ်လို့ဆိုပါတယ်။ဒါရရသူတွေကိုခွဲစိတ်ကုသပေးနိုင်မှုကိုလည်းအလေးထားပြီးတော့လှုပ်ဆောင်မယ်လို့ ICRC ကပြောဆိုပါတယ်ခင်ဗျာ
။ဥဆက်မိုးဝေပြောတာပါရှင်။နိုင်ငံတကာကြက်ချင်းဒီအတင်းကြီးကဒီလိုလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတယ်လို့သတိပေးပြောဆိုလိုက်ချိန်မှာပဲ UNODC ကလည်းလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂမူရင်းနဲ့ရာဇဝတ်မှုရုံး UNODC ကထုတ်ပြန်တဲ့2014ကမ္ဘာလူကုန်ကူးမှုအစီရင်ခံစာအရဆိုရင်လူကုန်ကူးခံရသူ3ယောက်မှာတစ်ယောက်ကကလေးတွေဖြစ်နေပြီးတော့2000ကနေပြီး2012ထက်စာရင်900ခိုင်နှုန်းထိတိုးလာပါတယ်။ခံရသူကလေး3ယောက်မှာ2ယောက်ကမိန်းကလေးငယ်တွေဖြစ်ပြီးတော့အမျိုးသမီးအရေအတွက်နဲ့ပေါင်းလိုက်ရင်လူကုန်ကူးခံရသူအရေအတွက်80ရာခိုင်နှုန်းလောက်ဟာအမျိုးသမီးတွေဖြစ်နေပါတယ်။ AP သတင်းကိုအခြေခံပြီးကိုငင်းချန်းကပြောပြမှာပါ။
ကုလသမဂ္ဂဌာနချုပ်ကအထူးကျင်းပတဲ့ပွဲမှာကုလသမဂ္ဂမူရင်းနဲ့ရာဇဝတ်မှုရုံး UNODC အကြီးအကဲဆမွန်မွန်နက်စပီယန်ကလူကုန်ကူးမှုတွေဟာတကဘာလုံးမှာဖြစ်နေပြီးအဲ့ဒီအန်ရကြီးတဲ့လုံရက်ကနေလွတ်မြောက်တဲ့နိုင်ငံဆိုတာမရှိဘူးလို့ပြောခဲ့ပါတယ်။နိုင်ငံပေါင်း152နိုင်ငံကမူရင်းလူတင်ပို့တဲ့နိုင်ငံတွေဖြစ်နေပြီး124နိုင်ငံကတော့လက်ခံတဲ့နိုင်ငံတွေဖြစ်နေတာပါ။လူကုန်ကူးမှုတွေဟာနိုင်ငံတွင်းမှာရောနိုင်ငံပြင်ပကိုပါကျော်ပြီးဖြစ်ပေါ်နေပါတယ်။အချို့အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတွေမှာဆိုရင်ကလေးတငယ်တွေလူကုန်ကူးခံနေရပြီးခံရသူ62000ခန့်လုံးကကလေးတွေဖြစ်ပါတယ်ပြီးခဲ့တဲ့5နှစ်အတွင်းမှာအိမ်အကူချီမြင်တဲ့အထယ်လုပ်ငန်းတွေဆောက်လုပ်ရေးလုပ်ငန်းတွေဆက်ရုံတွေမှာအတင်းအဓမ္မခိုင်းစေဖို့အတွက်လူကုန်ကူးတာဟာတဖြည်းဖြည်းတိုးလာနေပါတယ် အဲ့ဒီလိုအတင်းအဓမ္မစေခိုင်းခံရသူ35ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။ကမ္ဘာလူကုန်ကူးမှုတိုက်ဖျက်ရေး UNODC ရဲ့ချစ်ကြည်ရေးတန်မကြီးမီရာဆိုဗီနိုကိုစားသူ့အဖေတရုတ်ဆောင်ပေါ်ဆိုဗီနိုကအခုလိုပြောပါတယ်။
When I sit next to this beautiful woman here and realize that
she တလောက်လာတဲ့အမျိုးသမီးဘေးနားထိုင်ပြီးသိလိုက်တာကဒီအမျိုးသမီးဟာလူကုန်ကူးခံခဲ့ရတာပါအခုလိုဖြစ်တဲ့အတွက်ကျွန်တော်အရင်စိတ်မကောင်းဖြစ်သလိုတခြားလူတွေလည်းစိတ်မကောင်းဖြစ်တတ်ပါတယ
် Renee Hong ကလူကုန်ကူးခံရမှုကနေလွတ်မြောက်လာသူပါသူပြောတာက
My childhood ended at the age of 7 That's a very young age
ကျွန်မရဲ့ကလေးဘဝကအသက်9နှစ်မှပြီးဆုံးခဲ့ပါပြီဒါဟာအလွန်ငယ်ပါသေးတယ်အဲ့ဒီတုန်းကကျမအဖေနဲ့အမေတို့ကိုနောက်ဆုံးတွေ့ခဲ့ပြီးတဲ့နောက်22နှစ်ကြာအောင်ပြန်မတွေ့တော့ပါဘူ
းအစီရင်ခံစာကတရားဥပဒေကနေကင်းလွတ်နေတာတွေကိုလည်းထောက်ပြထားပြီးနိုင်ငံ40ရာခိုင်နှုန်းလောက်မှာအပြစ်ပေးခံရမှုမရှိသလောက်နည်းနေတာကိုလည်းထောက်ပြထားပါတယ်ပြီးခဲ့တဲ့10နှစ်အတွင်းမှာလည်းတိတိတသားအေးအေးယူအပြစ်ပေးမှုတိုးမလာတဲ့အတွက်တချို့လူအတိုင်းဝိုင်းတွေကိုထိခိုက်မှုတွေပိုပြီးဖြစ်လာနိုင်ပါတယ်UNODC ရဲ့အစီရင်ခံစာအရဒေတာတွေမှာလူကုန်ကူးခံရပုံတွေမတူညီပဲအရှေ့အာရှနဲ့ Pacific ဒေတာမှာဆိုရင်အတင်းအဓမ္မစေခိုင်းဖို့အတွက်လူကုန်ကူးခံနေရတာပါလူကုန်ကူးသူအများစုကအရင်တုန်းကပြစ်ဒဏ်ခံထားရသူတွေဖြစ်ပြီး82ရာခိုင်နှုန်းကတော့သူတို့လှုပ်ရှားတဲ့နိုင်ငံကနိုင်ငံသားတွေဖြစ်ပါတယ် Running Hong ကသူ့အနေနဲ့အတင်းအဓမ္မစေခိုင်းခံရသူတွေလိန်ကျွန်းအဖြစ်ရောင်းစားခံရသူတွေအတွက်သူလှုပ်ပေးနေတာလို့ပြောပါတယ်ခင်ဗျာ
ကိုငိမ့်ချံပြောပြသွားတာပါရှင် VOA မြန်မာပိုင်းကနေဓာတ်ရိုက်ထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်ကိုတော့အခုညနေခင်းရေဒီယိုအစီအစဉ်အပြီးမြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအတွင်း Asia Set 7ဂျိုရူးကနေဓာတ်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်အင်တာနက်စာမျက်နှာပေါ်မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုလို့ရနိုင်ပါပြီလိပ်စာကတော့ burmese.voanews.com ဖြစ်ပါရဲ့ရှင်။တောက်ကြနေညချမ်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အံလွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာရှိတဲ့တန်တပန်ရပ်ကွက်အတွင်းပေါက်ကွဲမှုတစ်ခုနဲ့အတူပစ်ခတ်မှုတွေမနေ့ကြာသပတေးနေ့မှာဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ဖြစ်ရအသေးစိတ်ကိုမသိရသေးပေမဲ့အသေးခံဘုံခွဲသူတဦးကဗြိတိရှ်တန်ယုံပိုင်ကားစီးကိုဝင်ရောက်တိုက်ခတ်ပြီးနိုင်ပိုင်းအကြမ်းမှာပစ်ခတ်မှုတွေဖြစ်သွားခဲ့တာပါဗြိတိရှ်တန်ယုံကားတိုက်ခတ်ခံရမှုမှာတော့ဗြိတိရှ်တန်ယုံလုံခြုံရေးအဆောင်တဦးတန်ယုံဝန်ထမ်းအာဖဂန်တယောက်နဲ့နောက်ထပ်၃ယောက်သေဆုံးခဲ့ပါတယ်စစ်တပ်ရဲ့ကြောရောင်းနောက်ခံမှုရထားတဲ့အေဂျစ်အစိုးရကိုမတိမငြိမ်ဖြစ်အောင်လှုပ်လှုပ်တဲ့ရွေချက်နဲ့အစ္စလာမစ်ဒီဆန္ဒပြဖို့ပြင်ဆင်နေခြင်းအတွင်းအီဂျစ်နိုင်ငံသား၂ယောက်သေဆုံးသွားပါတယ်။ကိုင်ရိုမြို့မြောက်ဘက်ကနေရာတစ်ခုမှာအမည်မသိတဲ့လူတစ်ယောက်ရဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်သေဆုံးသွားရတာလို့လုံခြုံရေးအရာရှိတွေကပြောပါတယ်။ Muslim Youth Uprising လို့အမည်ပေးထားတဲ့ဆန္ဒပြပွဲကိုတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်ဖို့အစွန်းရောက် Conservative Salafi Front အုပ်စုကတောက်ကြနေကဆော်ဩလိုက်တာဖြစ်ပါတယ်။ကျောင်းနိုင်ငံကလူခွင့်ရတက်ကြွလှှရှားသူ2ဦးကိုတင်းရင်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ဒီကနေ့ရုံးထုတ်စစ်ဆေးခဲ့တဲ့အတွက်ဒါဟာတရုတ်အစိုးရအနေနဲ့အတိုက်ခံတွေပေါ်တရားစွဲဆိုမှုတွေကနောက်ဆုံးဆောင်ရွက်ချက်တစ်ခုလည်းဖြစ်ပါတယ်သူတို့2ဦးဟာတမ်းပြည့်ရဲ့ရန်သူတွေမဟုတ်ဘဲတရားဥပဒေစိုးမိုးမှုပုံမှုခိုင်းမာတောင်းတင်းအောင်လှုပ်ဆောင်သူတွေသာဖြစ်တဲ့အတွက်သူတို့ကိုချက်ချင်းပြန်လွတ်ပေးဖို့သူတို့ရဲ့အမှုကြမ်းနာခြင်းမပြုလုပ်ခင် HRW လူခွင့်ရစောင့်ကြည့်အဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့လအတွင်းရွက်ကောက်ပွဲတွေကျင်းပပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်လွတ်တော်ဆွေးနွေးပွဲတွေစတင်ကျင်းပပါတယ်။ပြီးခဲ့တဲ့လရွက်ကောက်ပွဲအတွင်းအနောက်အုပ်စုလူလာတဲ့ပါတီတွေကိုတခဲနဲ့ထောက်ခံမဲ့ပြီးခဲ့ကြတာလည်းဖြစ်ပါတယ်။တမရပက်ထရိုပရိုရှန်ကိုနဲ့အသစ်ဖွဲ့စည်းလိုက်တဲ့ငါးပါတီညွန်ပေါင်းအဖွဲ့တို့ကလက်ရှိဝန်ကြီးချုပ်အဆန်နီယာဆန်ယုအနေနဲ့နောက်ထပ်တက်တန်းတစ်ခုထပ်မံတာဝန်ထမ်းဆောင်မှုမဲခွဲဆုံးဖြတ်ပေးခဲ့ကြပါတယ
်။တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမမရှင်အင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ်။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ခဲ့တာပါရှင်။သတို့ရှင်များအားလုံးကိုစိတ်နှပြကျန်းမာကြပါစေ။
This program has come to you from the Voice of America, Washington.